clean government လို့ခေါ်တယ်ဒီတန့်ရှင်းတဲ့အစိုးရဆိုတဲ့အပိုင်းမှာတော့ခေါင်းဆောင်ဘိုင်အဲ့ဒီလိုက်စားမှုကျင်းစင်သွားတယ်အောက်ပိုင်းမှာလည်းအထက်အရောက်ရွက်ကြသွားတဲ့ဒါ NLD အစိုးရရဲ့အားသာချက်တရားအခြေအနေကျွန်တော်ရှုမြင်ပါတယ်ဒါပေမဲ့ good governance လို့ခေါ်တဲ့ဒီကောင်းမွန်တဲ့စီမံခန့်ခွဲမှုအပိုင်းမှာတော့အားနည်းသေးပဲလို့ကျွန်မအမြင်နဲ့သုံးသပ်လို့ရပါတယ်လူ့ကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမြဲပေးပါဆိုတဲ့အခါမှာအဲ့ဒီစီမံခန့်ခွဲမှုလုပ်တဲ့လူတွေမှာကဒီစီမံခန့်ခွဲနိုင်တဲ့စွမ်းရည်ကအတော်လေးလိုအပ်နေတယ်လို့ကျွန်မသုံးသပ်လို့ရပါတယ်အဲ့ဒါကြောင့်အားမလို့အားမရဖြစ်ကြတာအများကြီးတွေ့ရပါတယ်ရှင
်နောက်အဲ့လိုပဲစည်းစားထင်ရှားတဲ့တိုးတက်မှုတွေပြောပြပါဦးခင်ဗျာ
ဒီရန်ကုန်တိုင်းဆိုလို့ရှိရင်ပေါ့ဒီဝင်းကြီးချုပ်ကိုယ်တိုင်ကသူပြုပြင်ကြောင်းလေးခြင်းတဲ့ဟာလေးတွေကိုသူစလုပ်ခဲ့တာတွေ့ရပါတယ်အဲ့တော့ပြည်သူလူထုအများစုကလည်းဒီသူစလုပ်ခဲ့တဲ့ပြုပြင်ကြောင်းလေးမှုတွေကိုအတိအမှတ်ပြုတာရှိတယ်လို့တချို့ကလည်းအတိအမှတ်မပြုတော့မကဘဲနဲ့အပြစ်တင်တဲ့လူတွေလည်းရှိပါတယ်ဒီမကွေးတိုင်းလိုဘာလို့မှဆိုလို့ရှိရင်ဝင်းကြီးချုပ်ကမြေတမ်းမကိုအလုတ်ကိုဖိဖိစီစီလုပ်တယ်အတန်တော့မကြောက်ဘူးဒါပေမဲ့အလုတ်ဖြစ်တယ်ဆိုပြီးတော့ဥမာလမ်းတွေလည်းအများကောင်းလာတယ်တစိမ့်တကြစီမံခန့်ခွဲနိုင်တယ်ဆိုပြီးတော့ချီးကျူးတာရှိပါတယ်ဒါတချို့ပြည်နယ်တွေကြတော့လည်းလုံးပိုင်ခွင့်ကိုအတုံးမချတတ်ဖင်းနဲ့ဟိုလူရှင်းရည်အများကြီးရှိတာပေါ့နော်ဒီအုတ်ချေရေးဘိုင်းနဲ့ပတ်သက်ပြီးခြုံပြီးပြောရမယ်ဆိုလို့ရှိရင်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီလုတ်ပိုင်ခွင့်အာဏာပေးတဲ့နေရာမှာပြတ်ကားမှုမရှိတာပဲလားဒါမှမဟုတ်အုတ်ချေရေးဒီနယ်အတိုင်းပြည်ပြည်မှာရှိတဲ့လူတွေကပဲဒေါ်အောင်ဆန်းစုကြည်ကိုကြောက်နေတာပဲလားတော့မပြောတတ်ဘူးပေါ့နော်သူတို့မှာလုတ်ပိုင်ခွင့်မရှိတယ်လို့မျိုးအားလုံးကမြင်နေကြရတယ်အဲ့လုတ်ပိုင်ခွင့်ကိုကြည့်ကြတာကခွဲဝေပေးမှုအပိုင်းမှာဒေါအောင်ဆန်းစုကြည်မှာအမတမ်းမအောင်အားနည်းနေရလို့ကျွန်မသုံးသပ်ပါဒါကျွန်မကိုယ်ပိုင်အမြင်ပ
ါဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကအာဏာလုပိုင်ခွင့်ကိုခွဲမပေးတာလားအောက်ကလူတွေကပဲတာဝန်မယူရတာလားဘယ်လိုသုံးသပ်လို့ရလဲ
ကျွန်တော်ဥပမာလေးတစ်ခုပြောပြောမယ်ဆိုလို့ရှိရင်ဒီငင်းရည်လုပ်ငန်းရှင်မှာဒေါအောင်ဆန်းစုကြည်တာဝန်ပေးထားတဲ့ပုံကိုရှိရဆိုပေမဲ့သူတို့နဲ့အတန်ဒီကနေ့အထိကျွန်တော်တို့သတင်းမီဒီယာမှာဘယ်သူမှမကြားရသေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဆိုလို့ရှိရင်ဘာပဲပြောဟို power delegate လုပ်တာလုပ်ပိုင်ခွင့်ပေးတာဖြတ်သားသလိုမျိုးရှိခဲ့တာပေါ့နော
်ဟုတ်ကဲ့အဲ့ဒီအကြောင်းရင်းကျွန်တော်ခုနမေးတဲ့မေးခွန်းပဲပြန်မေးရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုယ်ကဆွဲမပေးချင်တာလားသူတို့ကိုယ်ကတာဝန်ပြီးမလုပ်ရတာလားဘယ်လိုယူဆပါလဲ
ဒီမှာအမြင်ပြောရရင်ပေါ့နော်ပွင့်လင်းမြင်တာမှုမရှိခဲ့တဲ့အစိုးရလက်အောက်မှာဘယူရိုကရက်တွေအစိုးရဝန်ထမ်းတွေလုပ်ခဲ့တယ်နေခဲ့ရတယ်စစ်အစိုးရလက်အောက်မှာနေခဲ့ရတဲ့ဆိုတဲ့ခါကျတော့ဒီလူကြီးတယောက်ကနေပြီးတော့လုပ်ပါလို့မပြောမချင်းပြောပါလို့မပြောမချင်းသူတို့မပြောနိုင်ဘဲနဲ့ကြောက်စိတ်ပါတာလည်းဖြစ်နိုင်တယ်သူတို့ပြောလိုက်လို့တခုခုမှားသွားတယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်စိတ်ကွက်သွားမှာဆိုတာလည်းဖြစ်နိုင်တယ
်နိုင်ငံသားမီဒီယာတခုမှအဆုံးသတ်တဲ့လူတယောက်ကနေပါတယ်ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့အလားအလာရှိသူဟာချုံလင်းဖြစ်တယ်သူဟာဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ကိုယ်ပိုင်အယူဆကိုပုံမှန်လေးအတင်ပြအရေးဆုံးလူဖြစ်တယ်။ဒါကလည်းဒေါအောင်ဆန်းစုကြည်ကထောက်ခံတယ်လို့သူဆိုထားတယ်တော့ခင်ဆိုရင်ဒီလား
။ဟုတ်ကဲ့ဦးဖြိုးမင်းသိန်းကတော့သူရန်ကုန်တိုင်းကိုထိမ့်သိမ့်နိုင်နေဆိုတဲ့အရေးချင်းကလည်းမနေပါဘူး။အဲ့တော့သူကလူငယ်တယောက်ဖြစ်တယ်။စစ်တပ်ပကလာတဲ့လူလည်းမဟုတ်ဘူး။အရသားလူငယ်၊ကျောင်းသားလူငယ်ကနေပြီးတော့ဒီလိုဒီနေရာရောက်လာတဲ့အခါမှာဒါကငါလုံးပြမှာဖြစ်နေ။တတိယတသားလုံးမဖြစ်မယ်ဆိုပြီးတော့သူအရေးဆုံးပြီးလုခဲ့တာ။ဒါပဲပြောအတိုင်းအတာတစ်ခုအထိချီးရောက်တယ်လို့ပြောလို့ရပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းဒါကို appreciate လုပ်တယ်လို့ကျွန်တော်ကြားရပါတယ်။တခြားပြည်နယ်တွေတိုင်းနေရာဝင်ကြီးချုပ်တွေအနေနဲ့လည်းသူ့ရဲ့နမူနာလေးကိုယူပြီးပြောင်းလဲတင်တာကိုရေရေဝင်းဝင်းကြီးပြောင်းပြဖို့လိုတယ်ဒေါအောင်ဆန်းစုကြည်ကိုတိုင်ပင်လို့ရတယ်လို့ကျွန်မထင်ပါတယ်ဘာလို့လဲဆိုတော့ကြောက်နေရဆိုတာကလည်းဟိုကျွန်တော်အမြင်ဝင်ပြောတာပေါ့နော်တကယ်လည်းဟုတ်ချင်မှဟုတ်မှာပါ
ငင်းငယ်ရေးဖြစ်စဉ်ကဘလောက်စီကိုတိုးပါလဲဒေါအောင်ဆန်းစုမဲဆွေတွေကပြီးခဲ့တဲ့ဂတိပေါ်လေငင်းငယ်ရေးရအောင်လုပ်မယ်ဆိုတာဟာစိတ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်အခုအချိန်နေရတော့ဟိုရှေ့တလမ်းမှမတိုးပဲနဲ့နောက်ကိုနှစ်လမ်းပြန်ဆုတ်နေတယ်လို့ကျွန်မမြင်ပါတယ်အားလုံးသိရတဲ့အတိုင်းပဲအခုလောလောဆယ်တိုက်ပွဲတွေကလည်းဆက်ဖြစ်နေတယ်နောက်ပြီးတော့ဗမာလူမျိုးကြီးဝါဒအရာသူတို့ဟိုခွဲခြားဆက်ဆံနေရဆိုတာဒီကနေ့အထိတိုင်းရင်းသားလူမျိုးအသီးသီးမှရှိနေတဲ့ခံစားချက်ပါနောက်ပြီးတော့တိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့ညဉ့်ရီအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကျူကျွန်မမေးမှုပါတယ်မေးတဲ့အခါမှာဦးအောင်ကျူကပြောတာတိုက်ပွဲတွေဖြစ်နေတယ်ဆိုတာလေနီးယူဟာအရာဖြစ်နေတာပါလေကျွန်မအခုလုပ်နေတဲ့ညဉ့်ရီလုပ်ငန်းစီကြီးကဒါဟာမဟာဗျူဟာအရာလုပ်နေတာပါလေအဲ့တော့တိုက်ပွဲတွေကတစုံတစ်ခုသောနေမည်ပိုင်ဆိုင်မှုကိုအခြေခံနေနေမည်တူးတော်မှုကိုအခြေခံနေအဲ့ဒါကြောင့်ဒီငင်းငယ်လုပ်ငန်းစီကြီးဖြစ်တဲ့ဒီမဟာဗျူဟာကိုတော့အနည်းအကျဉ်းသာထိခိုက်မှုရှိပြီးတော့လုံးဝဒီတိုက်ပွဲတွေကြောင့်ငင်းငယ်လုပ်ငန်းစီကြီးကျက်သွားနိုင်တယ်ဆိုတော့မဟုတ်ဘူးလို့သူကပြောပါတယ်ဒါပေမဲ့ကျွန်တော်တို့လက်တွေ့မြင်နေရတဲ့အခြေအနေမှာဒီတိုင်းရင်းသားတွေဖြစ်ကခံစားရတဲ့နာကြီးချက်တွေဥပမာဆိုလို့ရှိရင်ဒီရောက်ပိုင်းမှာမိအဖွဲလို့ခေါ်တဲ့ဒီလေးဘွဲဆိုလို့ရှိရင်စစ်တပ်ကနေပြီးတော့မတူသလိုမတန်သလိုဆက်ဆံနေအာသူတို့ကတော့ဒီဘွဲဝိုင်းကိုခေါ်စရာမလိုဘူးဆိုတော့ခံစားချက်ပေါ့လေအဲ့ဒါရှိနေတဲ့အတွက်ကြောင့်မလို့ဒီတိုင်းရင်းသားတွေနဲ့ငင်းငယ်ရေးရယူတဲ့ကိစ္စမှာတန်းတူအခွင့်အရေးမရသေးသေးရတော့ငင်းငယ်ရေးကရှေ့ပြီးတော့ပြော်တိုင်းဝင်ဖြစ်နေမှာပါ
တော်ရင်ဆိုရင်တော့တက်ကြောင့်အဓိကငញ្ញိုင်းဖြစ်စရာမရွေးဘူးလို့လူကပြောကြပါတယ်။တချင်ထဲမှာစစ်တပ်ကလည်းပဲတောင်ဆန်းစီကဘာမှလွန်ဆန်ပြီးတော့ပြောပိုင်ခွင့်မရှိဘဲနဲ့စစ်တပ်ရဲ့လေထံအတိုင်းလိုက်ပြီးတော့တောင်ဆန်းစီကိုယ်တိုင်အခုကပြောလာတယ်လို့သုံးသပ်ကြပါတယ်။အဲ့ဒါရော
ဟုတ်ကဲ့ဒီစစ်တပ်အကြောင်းပြောရမယ်ဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်တည်စစ်တပ်ရဲ့အခမ်းအနားကတော့မြန်မာနိုင်ငံမှာအများအားနှွမ်းမိုးနေဥမှာပါအမှန်ကတော့တတ်မလို့ဆိုတာပြည်သူပြည်သားအလုံးရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရမယ်လူယုံမှုရှိအောင်အကာအကွယ်ပေးရမယ်ဒါပေမဲ့အဲ့လာလေးကမိသားမတ်တာဖြစ်နေပြီးတော့သူတို့ပါကျင်တာကနိုင်ငံရေးစီးပွားရေးလူမှုရေးမှာတတ်မလို့အနေနဲ့ဥဆောင်ပြီးပါကျင်နေဆိုတဲ့လေတံမျိုးကိုဗိုလ်ချုပ်မှုကြီးမရောက်နိုင်ကိုယ်တိုင်ပြောခဲ့တာရှိပါတယ်အဲ့ဒါခါကျတော့ဒီဒေါ်ဆန်းစုကြည်အနေနဲ့ကလည်းတော်နဲ့ဟိုဘယ်လိုခေါ်မလဲအလိုက်တင်အလျားတင်ဆက်ဆံနေရတဲ့ပုံမြင်နေရတယ်တတ်မလို့စိတ်ကွက်သွားမှာကိုသူ့အနေနဲ့စိတ်ပြီးတော့မလိုလားတဲ့ပုံစံမြင်နေရတယ်ရှင်ကျေအုပ်ချုပ်ရေးဦးစီးဌာနဆိုလို့ရှိရင်ဟိုကြီးလက်အထီအောင်သူတို့ရဲ့ဩဇာနှမမှုကရှိနေတော့ပါပဲဒေါ်ဆန်းစုကြည်ရဲ့ဩဇာအာဏာအဲ့ဒီနေရာကိုလုံးဝတည့်ရောက်မှုမရှိပါဘူးတမရာကြီးဦးထင်ကျော်ဆိုပိုတော်ဆိုးပါသေးတယ
်တမရာကိုနောက်ဆုံးစီဖို့ကလည်းဖွဲ့စည်းပုံပြင်မှရမယ်အဲ့ဒါလည်းပဲဒီလိုလုံးဝမထိနိုင်မတွန်းနိုင်တော့ဘူးအခါမှာကျွန်တော်တလောတော့ကဥညာဝင်းကိုမေတော့ဥညာဝင်းကသူတို့အစိုးရတက်လာတဲ့အခါမှာအခက်အခဲကမျောလင်းလာတာအများကြီးကြီးမားပါတယ်အဓိကစစ်တပ်ကပါဝင်နေခြင်းဖွဲ့စည်းပုံမပြင်နိုင်မှဖြစ်တယ်လို့ဆိုပါတယ်ဆိုတော့ဒါကိုမပြင်နိုင်သေးတော့ဆိုတော့အခြေအနေမျိုးစစ်ကိုရွေးလာကြတာအကြောင်းမရှိဘူးခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ NLD ဒီဇိုင်းမမတ်စူးစမ်းလာခဲ့တာကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပဲဒီဇိုင်းမမတ်စူးစမ်းလာခဲ့တာဒါပေမဲ့တစ်နှစ်သာပြည့်သွားတယ်လွတ်တော်တွေမှာကျွန်တော်တို့ကြည့်နေတဲ့အခါမှာတခြားဥပဒေအမျိုးမျိုးသာဟိုပြင်ဆင်ဖို့စူးစမ်းခဲ့တယ်ထိုက်လျောက်ပြင်ဆင်နိုင်ရတဲ့ဥပဒေတွေရှိတယ်ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာအဓိကကျတဲ့ဒီတပ်မတော်ရဲ့အခမ်းအနားကိုပြင်ဖို့ဟာတော့နှမ်းတစ်ခီလောက်တောင်မှအကျိုးတက်ရောက်မှုမရှိခဲ့ဘူးလို့ပဲကျွန်မမြင်ပါတယ်ရှင
်ဟုတ်နိုင်ငံရေးကိစ္စတွေထဲမှာအရေးကြီးတဲ့ကိစ္စနိုင်ငံတကာကလည်းအများကြီးဝေဖန်ဆုတ်ချနေတဲ့ကိစ္စရခိုင်ပြည်နာဖြစ်ပါတယ်ဒီကိစ္စရောဘလားလားဘလောက်ကောင်းနိုင်တယ်လို့ထင်ပါလဲအဓိကအခက်အခဲဘာဖြစ်နေပါလဲ
ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်တိုင်းဝိုင်းပေါ့နော်အဲ့မွတ်စလင်တိုင်းဝိုင်းနဲ့ဒီဒေသခံအဲမူရင်းရခိုင်တိုင်းရင်းသားတွေရဲ့ကြားပြဿနာကတော့ဟိုတော်တော်လေးကိုအခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာပဲရှိနေသေးပါပဲဘာဖြစ်လဲဆိုတော့မွတ်စလင်တိုင်းဝိုင်းကရခိုင်ပြည်နယ်ကနေပြီးတော့အပြင်လဲထွက်လို့မရဘူး။အဲ့မှာပဲကြောင်ပိတ်မိနေတဲ့သဘောဖြစ်နေတယ်။ပြီးတော့သူတို့ကိုဒီမြန်မာနိုင်ငံရဲ့1982ခုနှစ်ဒီနိုင်ငံသားပြုဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးပြီးတော့မြန်မာနိုင်ငံထဲကိုဖြန့်ပြီးတော့တွားနိုင်မယ်ဆိုလို့ရှိရင်ဘာပဲပြောဒီရခိုင်ပြည်နယ်ရင်းဆိုင်နေရတဲ့အကြက်တွေအထိုင်လျောက်ပြည်နယ်တွားနိုင်မယ်လို့ကျွန်မမြင်ပါတယ်။ဘာလို့လဲဆိုတော့ရခိုင်တိုင်းရင်းသားတွေကဟိုစိတ်ထဲမှာဖြစ်နေတာသူတို့တွေကလည်းစီနေနေကြရတာပဲလေမွတ်စလင်အတိုင်းဝိုင်းကိုကူညီဖို့ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဟိုလာပြီးတော့ပေးနေတဲ့အကူအညီတွေကလည်းများသောအားဖြင့်မွတ်စလင်အတိုင်းဝိုင်းကိုပြစ်ခတ်ထားပြီးမွတ်စလင်အတိုင်းဝိုင်းကိုအာရုံစိုက်ပြီးပေးနေတာဖြစ်ပါတယ်အဲ့အဲ့ဒီအခါမှာရခိုင်ဒေသခံတိုင်းရင်းသားတွေအနေနဲ့ကသူတို့လည်းဆင်းရဲတာပဲသူတို့မှလည်းစာတင်ကြောင်းတွေလည်းမရှိဘူးဒီကျမ်းမာရေးစောင့်ရှောက်မှုကလည်းမလုံလောက်ဘူးဒါပေမဲ့တကယ်ဝိုင်းပြီးတော့ပြုတ်သေးနေတာဒီမွတ်စလင်အတိုင်းဝိုင်းကိုဖြစ်နေရဲဆိုတဲ့ခါကျတော့ရခိုင်နေရဲ့စိတ်ထဲမှာဘာဘလို့ပဲပြပြမခံရှိမခံနိုင်ဖြစ်ကြတာပေါ့လေအဲ့တော့ဒီဗမာတပြည်လုံးခံစားရတဲ့ဝေဒနာအလုံးကိုမွတ်စလင်အတိုင်းဝိုင်းနဲ့အတူတူနေနေရတဲ့ဒီရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကအင်တာမကို나ကြည့်ဖို့လည်းကောင်းပါတယ်အဲ့ဒါကြောင့်မို့သူတို့တွေဟိုကြောင်ပိတ်မိသလိုဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့တွေကိုတကယ်လို့ဒီ1982ခုနှစ်နိုင်ငံသားပြုမှုဥပဒေအရဥပဒေနဲ့အညီပေးလို့ရတဲ့ရေချင်းပြည်မှုရဲ့လူကိုပေးတဲ့အခါမှာသူတို့တွေကိုမြန်မာနိုင်ငံထဲကိုလွတ်လပ်စွာသွားလာခြင်းပေးခဲ့မယ်ဆိုလို့ရှိရင်တော့ဘာပဲဖြစ်ဖြစ်အထိုင်လျောက်ပြည်နယ်နေမယ်လို့ကျွန်မထင်ပါတယ်ရှင
်စီးပွားရေးပြည်သူလူထုရဲ့နေအိမ်ဘဝဘယ်လောက်တိုးတက်လာသလဲအလုပ်ကင်ပူရလာကြသလားနည်းနည်းပြောသိရှင်ပါတယ
်မြန်မာနိုင်ငံမှာအခုဟိုတယ်တစ်တီဆောက်တယ်စားတောက်ဆိုင်တွေတစ်တီပေါ်လာတယ်ပြီးတော့ဟို shopping center ကြီးတွေ shopping mall ကြီးတွေပေါ်လာတယ်ဆိုတော့ဘာပဲဖြစ်ဖြစ်မြန်မာပြည်သူလူထုကအရင်တော့ကတည်းကစားရင်တော့အလုပ်ကင်အခွင့်အလမ်းတွေပူပြီးတိုးတက်လာတာတွေ့ရပါတယ
်ပညာရေးကျမ်းမာရေးရောက်ရှင
်ပညာရေးကဏ္ဍအခုတည်းကဒီစနစ်တစ်ခုစမ်းသပ်လိုက်မအောင်မြင်လိုက်နောက်တစ်ခုစမ်းသပ်လိုက်နေကျောင်းသူကျောင်းသားတွေဆရာဆရာမတွေရဲ့ဘဝအစမ်းသပ်ခံအစ်စ်မှာပဲရှိနေသေးတယ်လို့ကျွန်မထင်ပါတယ
်ကျမ်းမာရေးရော
ကျမ်းမာရေးမှာရန်ကုန်မြို့ကြီးမှာတော့ဒီပုဂ္ဂလိကဆေးရုံတွေအများကြီးပေါ်လာတယ်ပတ်စံတက်နိုင်တဲ့လူဒန်းစားအတွက်ကတော့ပုဂ္ဂလိကဆေးရုံတွေကကျမ်းမာရေးကျူးကျူးဆောင်ရှားမှုအတွက်ကကောင်းကောင်းကြီးပေးနိုင်ပါတယ်ဒါပေမဲ့ဆေးရသားလူဒန်းစားအတွက်ကတော့ဒီကိုပိုင်ဆေးကန်းလေးတွေပုဂ္ဂလိကဆေးကန်းလေးတွေမှာသွားမယ်ရန်ကုန်ဆေးရုံကြီးကိုသွားပြီးတော့အကူအညီခံမယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးမှာလည်းလူနာရေးကများတဲ့ခါကျတော့ဝင်းနဲ့အားမပြပဲနေဝင်းဆောင်မှုပေးတဲ့အပိုင်းမှာတော့အားနေနေပါတယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနမှာတော့အတော်လေးတိုးတက်လာတာတွေ့ရပါတယ်ရောရှင်ဒေလူနာမဆိုလူမျိုးမရေးဘာသာမရေးအကုန်လုံးကိုအမြတ်တတအကုန်လုံးကိုဝန်ဆောင်မှုပေးနေတာတွေ့ရလို့ကျွန်မစိတ်ချမ်းသာပါတယ်
ဟုတ်ကဲ့မင်းမရှိမင်းရဲ့ကြည်ဒုက္ခတော့ကျွန်တော်သတင်းသမားတွေရဲ့လွတ်လပ်ခွင့်ပါပဲမီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိကြပါလဲအစိုးရကမီဒီယာတွေပေါ်ဘယ်လောက်ထိအလေးအနက်ထားပါလဲခင်ဗျာအရေးကြီးလို့ပါတယ်အမ
်ကျမတို့ကအရန်ကိုမျှော်လင့်ခဲ့တာပေါ့နော်ဒီအရသာအစိုးရတက်လာလို့ရှိရင်တော့ကျမတို့မီဒီယာလောကသားတွေပို့ပြီးလွတ်လပ်လာမယ်အဲပို့ပြီးတော့လည်းသတင်းတွေကိုကြက်ကြလက်ကြအချိန်နဲ့တကြိမ်ကြီးဟိုတက်ဆိုင်ရနေပြီးတော့ရရှိနိုင်တယ်လို့ကျမတို့အမျှော်လင့်ကြီးမျှော်လင့်ခဲ့တာပါဒါပေမဲ့ကျမတို့မျှော်လင့်ချက်ကြီးရပဲတိတ်ကြီးနေတာလားတော့မသိဘူးပေါ့လေအရင်အစိုးရလက်ထက်တုန်းကတည်းကတောင်းမှပို့ပြီးခက်ခဲတာတွေတွေ့ရတာလည်းရှိပါတယ်။ဒါပေမဲ့တချို့ဝင်ကြီးဌာနတွေကတော့တယ်လီဖုန်းနှက်ဆက်လိုက်လို့ရှိရင်ဖြေတဲ့ဝင်ကြီးဌာနတွေရှိပါတယ်။ဒါပေမဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေဆိုပြီးတော့ခန့်ထားပြီးမယ်လို့လည်းတစ်ခါတလေချို့ဝင်ကြီးဌာနပေါ့နော်လုံးဝမပြောရဲမဆိုရဲတဲ့သူတွေအများကြီးနဲ့မီဒီယာဆက်ဆံနေရတယ်။ပြီးတော့သတင်းအချက်လက်ရယူပိုင်ခွင့်ဆိုတဲ့နေရာမှာလည်းဒီနေ့အထိတိုးတက်မှုမရှိသေးပါဘူး။66ဂါကြီးဆိုတဲ့ပုံမှအရာလေအခုတော်တော်လေးကိုဟိုအကြက်တဲတွေနဲ့ရင်ဆိုင်နေရတယ်အခက်ခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်